ဲ့လိုနိုင်ငံသားတန်တမန်တွေကိုဒီအစိုးရတဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့ရှင်းလင်းပွဲမှာဘာမှမြန်မာဆိုတဲ့အတုံးလုံးနဲ့ပတ်သက်လို့အဆင်ပြေတယ်လို့တုံ့နှုံးခေါ်ဆိုနိုင်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကပြောသွားခဲ့ပါတယ်။အရင်တုန်းကတော့ဘာမှဆိုတဲ့အတုံးလုံးကိုစစ်အစိုးရတာဝန်ရှိသူအဆက်ဆက်ကကန့်ကွက်ပြောဆိုလာခဲ့တာဖြစ်ပါတယ်။အကြောင်းအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဖြစ်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံသားတန်တမာနေနဲ့နေပြီးတော့မှဒီကနေ့တောက်ကြနေကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂအပါအဝင်ပြည်တွင်းပြည်ပကနိုင်ငံသားတန်တမာနေနဲ့တွေ့ဆုံခဲ့စဉ်အတွင်းအစိုးရတည့်ရမူဝါဒတွေကိုအဓိကအလေးပေးပြောကြားသွားခဲ့သလိုတန်တမာနေအနေနဲ့လည်းမြန်မာနိုင်ငံကိုဘာမှနဲ့မြန်မာကြားမှာအဆင်ပြေတာကိုခေါ်ဖို့ပြောဆိုသွားခဲ့ပါတယ
်။ By the way, I think I'd better clear this business of Burma and Myanmar right here.Because there are some members of the diplomatic corps who don't know quite.
The last time we were in Burma, we were in Myanmar, and we were in Myanmar. We were in Myanmar, and we were in Myanmar. We were in Myanmar, and we were in Myanmar. We were in Myanmar, and we were in Myanmar.ဖွဲ့စည်းပုံထဲမှာဘဲဟာကိုတုံးရမယ်ဆိုပြီးပြောထားတာမရှိပါဘူး။ကျမကဘာမလို့တုံးနေကြဆိုတော့ဘာမဆိုတာကိုမကြခဏတုံးပါတယ်။ဒါပေမဲ့ကျမဒီလိုခေါ်လို့တခြားသူတွေလည်းလိုက်ခေါ်ဖို့လိုရဲလို့မဟုတ်ပါဘူး။ရှင်တို့အားလုံးအဆင်ပြေသွားအောင်ကျမကလည်းနောက်ပိုင်းမှာမြန်မာလို့ကြိုးစားပြီးခေါ်ပါမယ်
။မြန်မာနိုင်ငံ1948ခုနှစ်လွတ်လပ်ရေးရပြီးကတည်းကဘာမအဖြစ်နဲ့နှစ်ပေါင်းများစွာတရားဝင်ရပ်တည်လာခဲ့တာဖြစ်ပြီးတော့1988ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်မှာမြန်မာလို့စစ်ဆိုးရကပြောင်းလဲခေါ်ဝေါ်စေခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှိနေဦးကိုနီကတော့အခုလိုပြောပါရဲ
တချိန်ကဘာမလို့ခေါ်ခဲ့တယ်ဒီကနေ့အထိကုလသမဂ္ဂမှာတချို့တချို့နိုင်ငံတွေကဘာမဆိုတဲ့အသုံးအနှုန်းကိုသုံးနေကြတုံးပေါ့ဗျာအဲ့တော့ဒီလိုအနေအထားမျိုးမှာဒီဗမာလားမြန်မာလားဆိုတဲ့ဒီစကားလုံးအသုံးအနှုန်းကိုအငင်းအခုံလုံနေမဲ့အစားเนาะဘယ်စကားလုံးမဲ့သုံးသုံးပေါ့ဗျာဒါဗမာနိုင်ငံကိုယီညွန်းတာကိုသိတာတဲ့အတွက်နိုင်ငံသားတန်တမာတွေကိုဒါသူကဘယ်လိုပဲတုံတုံသူ့အနေနဲ့လက်ခံနိုင်ပါလေဒီစကားလုံးအပေါ်မှာသူကတော့အကြအနမကောက်ဘူးဆိုတဲ့သဘောနဲ့ပြောလိုက်ဟန်တူပါလေသို့တော်လည်းပဲဥပဒေကြောင်းအရာပြောရရင်တော့ဒီကိစ္စဟာတော်တော်ရှည်လျားတဲ့တမိုင်းကြောင်းကိုအခြေခံပြီးပြောရမှာဖြစ်နေပါလေအဲ့
တော့အင်္ဂယ်ရဲ့သဘောထားကရောဘယ်လိုပါလဲ
ကျွန်တော်ရဲ့သဘောထားကတော့ဒီဘာမလို့မူလကသုံးခဲ့တာမှန်တယ်လို့ကျွန်တော်ကဒီလိုယုံကြည်တယ်ဒါကတော့ဗမာစာပညာရှင်တွေရဲ့နောက်ကျွန်တော်တို့ရဲ့ဒီတမိုင်းပညာရှင်တွေကတည်တည်ချာချာစဉ်းစားပြီးတော့မှဗမာနိုင်ငံလို့ဒါကျွန်တော်တို့ပြည်သူဆန္ဒအပေါ်မှာအခြေခံပြီးတော့သတ်မှတ်ပေးခဲ့တဲ့နာမည
်လည်းမျိုးမှနေထိုင်နေတဲ့တဏ္ဍမဝန်ဟောင်းတူဖြစ်တဲ့ဥက္ကမောင်ကြီးကတော့မြန်မာနိုင်ငံကိုအများကဗမာလို့လူသိများပြီးမြန်မာဟာလူမျိုးတစ်မျိုးတည်းကိုရည်ရွယ်တာဖြစ်တဲ့အတွက်မြန်မာထက်ဆိုင်ရင်ဘာမလို့ခေါ်တော့သုံးဆွဲတာကိုပို့ပြီးတော့သဘောကျတယ်လို့ပြောပါတယ
်။အများဆုံးကတော့ကျွန်တော်ကတော့ဘာမပဲကြိုက်တယ်။စားရရတဲ့လူတွေအကုန်လုံးပြောတာကဘာမဆိုတာကတော့တိုင်းရင်းသားတွေကစားနိုင်ငံသားတွေကဘာမဆိုပြီးအသိမှပြူတာ။တို့မှာခေတုံးကလည်းဘာမပဲကျွန်တော်မြင်လာတော့သမိုင်းကိုကြည့်လို့ရှိရင်တော့တကယ်တော့မြန်မာလူမျိုးတို့မျိုးတွေဗျာ။ဒါဘာမလူမျိုးတို့မျိုးတွေမဟုတ်ဘူး။ဘာမကဘာမပြည်တစ်ပြည်လုံးမှာရှိတဲ့လူတွေအကုန်လုံးပါဝင်တယ်။အဲ့ဒါကြောင့်ကျွန်တော်ကတော့ဗမာကိုပဲသုံးသင်းတယ်ဗမာကျွန်တော်တို့ရခိုင်နေရောရှမ်းနေရောကရှင်နေရောကိုလုံးနဲ့ဆိုင်တယ်လို့ပဲကျွန်တော်မြင်နေခင်ဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း1ပုံမှန်မှာတော့နိုင်ငံရဲ့အမည်နာမသုံးတဲ့နေရာမှာအင်္ဂလိပ်လိုမြန်မာလိုသုံးထားပါတယ်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာအဲ့ဒီလိုတရားဝင်ဖော်ပြထားပေမဲ့လည်းဒီဖွဲ့စည်းပုံရဲ့တရားဝင်မှုအပိုင်းကတော့မေးခွန်းထုတ်စရာဖြစ်တယ်လို့ရှင်းနေဦးကိုနီကပြောပါတယ်
အဲ့ဒီ2008ဖွဲ့စည်းပုံရဲ့တရားဝင်မှုကိုဥပဒေသဘောအရပြောရရင်တည်နေတာမှန်တော့လဲပဲသူ့ရဲ့တရားဝင်မှုစံချိန်စံညွှန်းကိုပြောရင်ဒီ2008ဖွဲ့စည်းပုံဟာပြည်သူတွေကရေးထားတာမဟုတ်ဘူးပြည်သူဆန္ဒမပါဘူးစစ်အစိုးရအုပ်ချုပ်နေတဲ့အချိန်မှာစစ်အစိုးရကစိတ်တိုင်းကစစ်တပ်ကိုအာဏာတွေအနှင်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်နေတယ်ဒါကြောင့်ကျွန်တော်တို့ကဒါဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဖွဲ့စည်းပုံဆိုတာကျွန်တော်တို့ကတလျှောက်လုံးပြောနေတယ်ဒါကြောင့်ဒီထက်ကစကားလုံးကိုစုပ်ကင်ပြီးပြောတာဟာလည်းပဲတကယ်တမိုင်းကြောင်းအရာမှန်သလားသူကတကယ် actually ပေါ့နော်တကယ်အမှန်တရားနဲ့ညီညွတ်ရလားဆိုတဲ့ဟာဆွေးနွေးစရာဝေမာစရာအများကြီးရှိနေပါလေခင်ဗျာ
ဒါပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလူမှုဆန္ဒခံယူပွဲလုပ်တဲ့နေရာမှာနိုင်ငံတော်ဝန်လူမှု62ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့အရင်နောက်အဖစစ်ဆိုးရတာဝန်ရှိသူတွေကပြောပါတယ်ဒါပြင်ပြီးခဲ့တဲ့စစ်ဆိုးရအုပ်ချုပ်ရှင်ကာလအတွင်းကုလသမဂ္ဂအပါဝင်နိုင်ငံတကာအစည်းအဝေးတွေအတွင်းနိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာဘာမလို့ခေါ်ဝေါ်တုံးဆွဲတဲ့အခါမှာအရင်စစ်ဆိုးရတာဝန်ရှိသူတွေဘက်ကစန့်ကျင်ကန့်ကွက်တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ